အာဖရိကမြောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့တူနီရှားနိုင်ငံမှာအစိုးရရဲ့ချိုးချံချွေတာရေးအစည်းအဝေးတွေအပေါ်အကြမ်းဖက်ဆန့်ကျင်မှုတွေအတွင်းလူပေါင်း900ကျော်ဖမ်းဆီးထားကြောင်းအာဏာပိုင်တို့ကပြောပါတယ်။မနေ့ဗုဒ္ဓဟူးနေ့တနေ့တည်းမှာချင်းလူပေါင်း300ကျော်ဖမ်းခဲ့တာလို့အာဏာပိုင်တို့ကပြောတာပါ။အခွန်ထက်တိုးကောက်တာကိုအစိုးရရဲ့ဘတ်ဂျက်တစ်ထဲထည့်တဲ့အပေါ်တုံ့ပြန်နေပြီးခဲ့တဲ့တနင်္လာနေ့ကစခဲ့တဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့မြို့အတော်များများမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကတူနီရှားနိုင်ငံရဲ့ကမ္ဘာလှည့်ခီးသွွားဒေသမှာဂျူးစာတင်ကြောင်းတစ်ခုတည်းကိုလည်းဆန္ဒပြသူတွေကလောင်စာဆီသုံးလက်လုပ်ဖုံးနေနဲ့ပြစ်သွင်းခဲ့ကြပါတယ်ရှင်။